ဒီစကားစထိုးပွဲပေါ်တုံ့ပြန်ကြတာအများစုကတော့ကိုထောက်ခံတဲ့ပါတီပဲကိုထောက်ခံတဲ့သမရလောင်းဘက်ကလိုက်ပြီးပြောကြတာပဲများပါတယ်။ဒါပေမဲ့လည်းတောင်းတဲ့တယောက်အပြိုင်ဆိုင်စကနိုင်းလှုပ်ပြီးပြောဆိုထိုးနှက်ကြတဲ့ပုံမှာတော့အပြင်းထန်ဝေဖန်သူတွေလည်းရှိပါတယ်။နိုင်ငံလုံးဆိုင်ရာ Republican Committee RNC ရဲ့ဥက္ကဋ္ဌ Ronald McDaniel ကသမရထရမ့်ဟာသူပြန်ပြီးရွေးကောက်ခံရရေးအတွက်မိနစ်90ကြာယုံကြည်မှုအပြည့်နဲ့အခိုင်အမာပြောသွားပါတယ်။အခွန်တွေတိုးကောင်းမဲ့အလုပ်အကိုင်တွေဆုံးရှုံးစေမဲ့ကျမတို့လူလူဘေးကင်းလုံခြုံမှုကင်းမဲ့စေနဲ့အစွန်းရောက်မူဝါဒတွေကိုထောက်ခံတဲ့ဂျိုးဘိုက်ဒန်ကိုအပြင်းထန်ထိုးနှက်ခဲ့ပါတယ်လို့စကားစစ်ထူပွဲပြီးတဲ့နောက်ထွတ်တာမှရေးပါတယ်။ဒါပေမဲ့ဂျိုးဘိုက်ဒန်ရဲ့အပြိုင်သမရလောင်းဖြစ်ဖို့ကြိုးစားခဲ့သူနယူးဂျာစီပြည်နယ်ဒီမိုကရက်ထက်လွတ်တော်အမတ်ကိုရီဘူကာလိုထင်ရှားတဲ့ဒီမိုကရက်တွေကတော့ဒုသမရအောင်ဂျိုးဘိုက်ဒန်အသာရတယ်လို့ပြောကြပြီးသမရထရမ့်နောက်တစ်ချိန်တက်တန်းဆက်မရှိသင့်ဘူးဆိုတာဒီစကားစစ်ထူပွဲကအခိုင်အမာပြနေတယ်လို့ဆိုကြပါတယ်။ဒေါ်နယ်ထရမ့်ဟာအလေအညာတွေတည်ယူတဲ့အပြောနဲ့လုပ်ရက်တွေစင်ကြင်လုံးတရားမဲ့တဲ့ခေါင်းဆောင်မှုတွေနဲ့ဒီနိုင်ငံကိုဒုက္ခရောက်အောင်လုပ်ခဲ့ပါတယ်လို့အထက်လူတော်မှကိုရီဘူကာကထွတ်တာမှရေးပါတယ်။လူပြူကြီးဆိုရေးဝါရီတွေကိုပြစ်တင်ရှုတ်ချဖို့ဒေါ်နယ်ထရမ့်ကညှင်းခဲ့တဲ့အပြင်အစင်းသင်းရှိကြဖို့ဆိုပြီးပြောဆိုခဲ့တဲ့ပေါ်မစ္စတာဘူကာကအထူးပြစ်တင်ဝေဖန်ပါတယ်။စကားစစ်ထိုးပွဲတွင်ဒေါ်နယ်လောက်နှုတ်ဦးကြားစကားအပြိုင်လှုပ်ပြီးအော်ကြီးဟစ်ကျဲအခြေတင်ရုပ်တည်းပြောဆိုခဲ့ကြတဲ့ပေါ်ဒီပွဲကိုစောင့်ကြည့်ခဲ့သူတော်များများကဝေဖန်ကြပါတယ်။ဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်လယ်ရီဆာဘတ်တို့ကဆိုရင်နောက်လုံးမဲ့သမရလောင်းစကားစစ်ထိုးပွဲတွေကိုဖျက်ပလိုက်ပါတော့လို့တော်မှာ Twitter မှာခက်ပြက်ပြက်ရေးခဲ့ပါသေးတယ်။